မြန်မာနိုင်ငံမှာအကျွဲရောက်ပြီးအမျိုးသားအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေစစ်ကောင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာနိုင်ငံပြင်ပကိုထွက်ဖို့ကြိုးစားတဲ့လူငယ်တွေပို့ပြီးတော့များလာနေပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံသွားဖို့ထိုင်းတန်ရုံမှဗီဇာလျှောက်သူတွေတိတိကျကျများလာတာမှဒီကနေ့တောက်ကြနေမှာတော့တန်ရုံရှိတန်းစီနေသူတွေထောက်ကမ်းရှိတယ်လို့မြင်တွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ February 10ရက်နေ့မှာစစ်မှုမထမ်းမနေရဥပဒေထုတ်ပြန်ခဲ့ပြီးတဲ့နောက်ခုလိုမျိုးဗီဇာလျှောက်သူတွေအရင်ထက်များလာတာကြောင့်ထိုင်းတန်ရုံကဒီတန်းစီလက်မှတ်တစ်နေ့ကို400အထိထုတ်ပေးမယ်လို့သတ်မှတ်ထားရပါတယ်။ဒီဥပဒေအသက်မဝင်ခင်ကတော့ Time Visa လျှောက်သူတစ်နေ့ကို100တောင်မပြည့်ဘူးလို့ AFP သတင်းကပြောပါတယ်။ Time မြန်မာနယ်စပ်ကလည်းနေပြီးတော့လည်းဒီထိုင်းနိုင်ငံကိုသွားရောက်ဖို့စ조사သူတွေများနေပါတယ်။မြောက်ဝတီချစ်ချည်ရေးတရားကနေထိုင်းနိုင်ငံမဲဆောက်မြို့ကိုသွားဖို့조사တန်းစီနေသူတွေကိုမြန်မာလူဝင်မှုကြီးကြပ်ရေးကတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒီကိုရိုင်းစစ်ဆေးခံရသူတွေကပြောပါတယ်။တချို့ကလည်းတရားမဝင်နှီးလန်းတွေနဲ့ထိုင်းနိုင်ငံနဲ့ဝင်ရောက်ဖို့စ조사တဲ့အတွက်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။February 10ရက်နေ့မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ဥပဒေအရအသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေစစ်မှုထမ်းကြရမှာဖြစ်ပါတယ်။ဆရာဝန်အင်ဂျင်နီယာစစ်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အရွယ်အထိအမျိုးသားအသက်18နှစ်ကနေ35နှစ်အထိအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဥပဒေမှာဖော်ပြထားပါတယ်။နေမျိုးတချို့မှာလူငယ်လူရွယ်တွေကိုစစ်တပ်ကအတင်းကျပ်ခေါ်ဆောင်သွားတာတွေလည်းရှိနေပါတယ်ရှင်။